စက်တင်ဘာလ17ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံကိစ္စကိုဆွေးနွေးခဲ့ပြီးတဲ့နောက် American Britain ပြင်သစ်နဲ့ Germany အပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်၈နိုင်ငံကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပူးတွဲကြေညာချက်မှာမြန်မာနိုင်ငံမှာလာမယ့် November လမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွင်း Rohingya တွေအပါအဝင်လူတိုင်းပါဝင်ဆင်နွှဲခွင့်ရရှိရေးနဲ့တိုက်ပွဲဖြစ်ပွားနေတဲ့ Rakhine ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ Rakhine လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားအပြစ်ခတ်ရစဲရေးကိုတောင်းဆိုထားပါတယ်။ဗီဒီယိုကတစ်ဆွေးနွေးခဲ့တဲ့အဲ့ဒီလူကြိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတီဘူရှနာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းဂျီဖီလီပိုဂရန်ဒီနဲ့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ဒေသဆိုင်ရာဒါရိုက်တာလည်းဖြစ်သူခနီဝစ်နာရာဂျာတို့ကမြန်မာနိုင်ငံအခြေအနေကိုရှင်းလင်းတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးပြတဲ့နောက်ထုတ်ပြန်တဲ့ကြေညာချက်မှာမြန်မာအစိုးရရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအစီအမံတွေကလူထုပညာပေးရေးအစီအစဉ်နဲ့စီးပွားရေးအကူအညီပေးရေးအစီအစဉ်တွေလိုအကောင့်ဖက်ရှေ့ရှုတဲ့လှုပ်ဆောင်ချက်တွေကိုဆက်လက်ထောက်ခံအားပေးသွားမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်2019ခုနှစ်တည်းကဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခေါ်လုံနေရတဲ့ရိုဂျာဒုက္ခသည်တွေနေရက်ကိုမိမိဆန္ဒလျောက်ဘေးရန်ကင်းခဲ့တဲ့ကုန်သင်္ကန်းရှိရှိပြောင်းနိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အများဆုံးဖန်တီးပေးဖို့လည်းတောင်းဆိုထားပါတယ်။ရိုဂျာဒုက္ခသည်တွေနေရက်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ကိုလည်းအကြံပြုထားပါတယ်။အဲ့ဒီအချက်တွေကိုအကောင့်ထက်ပေါ်ဆောင်ရွက်ရေးကိစ္စမှာမြန်မာအစိုးရကိုအကူအညီပေးဖို့အစဉ်သင့်ရှိလို့ကုလသမဂ္ဂအာဆီယံအဖွဲ့နဲ့တခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လွှတ်ဆောင်ချက်တွေကိုထောက်ခံအားပေးသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ပူးတွဲကြေညာချက်မှာပါရှိတဲ့ Rohingya ဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်နေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်ခင်ဗျ။